အမေရိကန်ခြေစားဆော်ရီဒီသတင်းတော်ပျောက်ဆုံးမှုနဲ့ပတ်သက်တဲ့ကိစ္စတွေကိုဆော်ရီနိုင်ငံခေါင်းဆောင်တွေကတွဲဆောင်ခြင်းမှာမပြောချင်ကြတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲပြောဆိုလိုက်ပါတယ်။တူရကီဆိုရတာဝန်ရှိသူတွေကတော့ဆော်ရီသတင်းတော်ကိုအစ္စတန်ဘူမြို့ကကောင်စစ်ဝင်ရုံးမှာဆော်ရီထောင်လန်းရေးတွေကတပ်ဖြတ်ပြီးတစစီဖျက်တောက်ဖြစ်ခဲ့တဲ့အကြောင်းပြောဆိုထားပြီးဆော်ရီဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါ။သတင်းစာဆရာဂျမဲကာရှော့ကီပြောဆိုမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တူရကီကောင်ဆောင်တွေနဲ့တွေ့ဆုံမှုဆော်ရီနိုင်ငံကမထွက်ခွာခင်ဆော်ရီဘင်ဆယ်မန်အရှိမင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံရမှာတကဘာလုံးတရားစနေကြစုံစမ်းဖော်ထုတ်မဲ့အကြောင်းဆော်ရီခေါင်းဆောင်တွေကအာမခံပြောကြားခဲ့တဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကဒင်းနောက်တီကိုပြောဆိုထားတာပါဆော်ရီတော်ဝင်မိသားစုတိုင်ဝမ်ပါဝင်အမာယွန်းလုပ်တဲ့သူဘယ်သူကမဆိုအေးအေးကိုဆော်ရီခေါင်းဆောင်တွေကဆုံးဖြတ်ထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဒင်းနောက်ခါရှာပြီးအသက်ရှင်ရရှိမရှိဆိုတာနဲ့ပတ်သက်လို့ဒင်းနောက်တီကမေးမြန်းရမှာတော့မဖြေလို့တဲ့အကြောင်းဝန်ကြီးပွန်ပီယိုကညှင်းဆန်သွားတယ်လို့ဆော်ရီခေါင်းဆောင်တွေကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာမပြောချင်ကြတဲ့အကြောင်းပြောဆိုထားခဲ့တာပါWall Street Channel ကတော့ sorry တဲ့နောက်ကို sorry ထောင်လန်းရေးတွေကထိုးချိတ်ပြီးဈေးခတ်ခဲ့တယ်လို့နောက်ဆုံးမှာတက်ပြတ်ပြီးခန္ဓာကိုယ်ကိုအပိုင်းပိုင်းဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲရေးသားဖော်ပြပါတယ်။အတန်နဲ့မှတ်တမ်းတင်ထားတဲ့အသေးစိတ်အချက်အလက်တွေပါဝင်ရရှိထားတဲ့ထောက်ထားတွေကိုတူကီတာဝန်ရှိသူတွေက sorry နဲ့ American တာဝန်ရှိသူတွေထံပေးရထားတဲ့အကြောင်းလည်းသတင်းစာကဖော်ပြထားပါတယ်။